ောင်းပါပြီရှင်။အခုရန်ကုန်တိုင်းတရားရုံးကနေဒေါ်ဆန်းစုကြည်ရဲ့တပ်သေးလေးဦးတည်းကနှစ်ဦးကိုပယ်ချခဲ့တဲ့အမိန့်မှလည်းအကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘူးလို့တပ်သေးတဦးအဖြစ်တင်သွင်းခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းတင်ကပြောပါရစေ။
ကျွန်တော်တို့ဘာကြောင့်ပယ်တယ်ဆိုတာတော့မပြောဘူးဗျ။အဲ့တော့ကျွန်တော်ရှင်းနေရပြောတာကအဲ့လိုဒီဘာကြောင့်ပယ်တယ်ဆိုတာစာရီပါရီလည်းမဟောပြဘူးတဲ့။ဒါမဲ့လို့ဒီယုံကပြောတယ်တဲ့။စာရီရင်းစရာမလိုဘူး။ဒါပယ်သိင်းလို့ပယ်တာကိုသူတို့လက်ခံနေတာပဲ။အဲ့လောက်ပဲဆိုရ။ဘာကျွန်တော်အကြောင်းပြချက်မရှိဘူး
။ဒါအပြင်ဒီတိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာလူခွင့်ရေးကိုပြောင်ပြောင်တင်းတင်းပိတ်ပင်လိုက်တာဖြစ်တယ်လို့ဦးဝင်းတင်ကမြင်ပါတယ်
။ဒီရင်းပယ်တာကတော့အလွန်ကိုအယုတ်ဆိုးတဲ့ကိစ္စပဲလို့ကျွန်တော်ပြောချင်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့မှာဒီတရားခံရတက်တည်နေနဲ့ကျွန်တော်ကဒီတရားခွင်မှာကျွန်တော်တို့ဝင်ပြီးတော့တက်တည်ခံမှုဟာအတွက်ကကျွန်တော်ရဲ့အခွင့်အရေးပဲခင်ဗျာတရားခံနိုင်ရနိုင်တဲ့အခွင့်အရေးပဲနော်အဲ့တော့ဒီအခွင့်အရေးကိုခရိုင်ယုံကနေပေးတဲ့အတွက်တန်ယုံကိုတက်တယ်တန်ယုံကတခါပေးပြန်ပြီဆိုရင်တော့ကျွန်တော်အခွင့်အရေးတွေကိုဟလာဒီပြောင်ပြောင်တင်းတင်းကြီးကိုပိတ်တယ်လို့ကျွန်တော်ကတမမယ
်သူ့အနေနဲ့တရားရုံးမှာဒေါ်ဆန်းစုကြည်ရဲ့နိုင်ငံရေးရည်တည်ချက်ကိုအဓိကပြောဆိုမှာဖြစ်တယ်လို့ဦးဝင်းတင်ကပြောပါတယ်
ကျွန်တော်သွားပြီးတော့တက်တည်ခိုင်ရင်လည်းဟလာဒေါ်ဆုရဲ့ character ကိုကျွန်တော်ပြောစရာအကြောင်းမရှိဘူးဒေါ်ဆုရဲ့အကျင့်စာရိတ္တဘာသူဘာမှပြောစရာမရှိဘူးကျွန်တော်ပြောမှာဒေါ်ဆုရဲ့နိုင်ငံရေးအကျင့်စာရိတ္တပဲပြောရမယ်အဲ့ဒီနိုင်ငံရေးအကျင့်စာရိတ္တဆိုတာဘာလဲဆိုသူစွဲကင်ခဲ့တဲ့နိုင်ငံရေးမူဝါဒ ड़ी အဲ့မူဝါဒ ड़ी ပေါ်မှာသူရဲ့ဆွေးမြဲစွာယက်တည်မှုဒါတွေပဲပြောရမှာဟုတ်ဟလာ
ဒေါ်ဆန်းစုကြည်ရဲ့တက်တည်နှစ်ဦးကိုရန်ကုန်တိုင်းတရားရုံးကပယ်ချလိုက်တဲ့အတွက်ဥပဒေကြောင်းအရဗဟိုတရားရုံးထိအကျိုးဆောင်ရှိနေတွေဘက်ကနေပြင်ဆင်ချက်ကိုဆက်လက်တင်သွင်းဖို့အစီအစဉ်ရှိတယ်ဆိုတော့အမှုရဲ့အခြေအနေဘလောက်ထိကြာနိုင်မလဲလို့အကျိုးဆောင်ရှိနေတဦးဖြစ်တဲ့ရှိနေကြီးဦးကြည်ဝင်းကိုမေးတဲ့အခါမှာ
အကုဒုတရခံဘက်ကအချိန်ကိုပြန်တွဲကြည့်လိုက်ဆိုတော့ဒီတရခံဘက်ကကြောင်းမလို့တော့ကြာတော့မဟုတ်ဘူးကွာဟိုဘက်ကကွယ်တသိ35ရောက်စစ်တာလေ34မေလောက်ရတဲ့လောဆာဆဲလောတော့သူတို့နဲ့ပဲအချိန်ကုန်တာပဲအဲ့တော့အခုပြောနေတာလည်းတက်သိ4ရောက်ပြောနေတာတက်သိ35ရောက်ပြောတာမဟုတ်ဘူ
းဟုတ်ကဲ့အင်ကဲဒါဆိုလို့ရှိရင်ဒီနေ့ရန်ကုန်တိုင်းတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာအင်ကဲဘယ်လိုသုံးသပ်မိပါလဲရှင
်မျောမှန်းလာလေဒီတိုင်းမှာကွသိလားမွေးမသိဒုံမချိုးတရားလို့တော့ခွင့်ပြုပဲအဲ့ဒါလည်းမုံမဝက်ဖြစ်နေလို့ဒုံတော်တော်လေးမှန်းလို့ရပါတယ်ဒါဖြစ်လို့မှန်းလို့ရလားဆိုတော့အကုန်ပြင်ဦးနဲ့အကောဝင်းတင်ချောတဲ့လူပဲကတိဆောင်တဲ့အမှုပေါ်မှာသူတို့ကတော်တော်ပြောနိုင်အားဆိုနိုင်အားရှိမယ
်။ဒါဆိုလို့ရှိရင်အခုရန်ကုန်တိုင်းတရားရုံးကပယ်ချလိုက်တဲ့တက်တီနှစ်ဦးကအရေးပါတဲ့အနေအထားမှာရှိနေတော့ဒီဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီးတော့အဓိကဘာချက်တွေကိုသူတို့ခုခံချေပါနိုင်မလဲရှင
်။အကောတင်ဦးဆိုဒီပယ်ရင်အဆုံးပါနော်။အချင်းပြင်းတဲ့ကစားတဲ့ခရီးစဉ်အဲ့ဒီခရီးစဉ်ကြီးအစားပြတ်သမားပေါ်တော့အဲ့တော့ဒီပင်းရဲ့အဆုံးမှထီအောင်ပါလာအကောတင်ဦးအဲ့ဒီကတည်းကပိတ်အရေးကြီးတာပေါ့တဆင်ကြားရတယ်ပါပဲလေမကောက်သူကတကယ်ကိုတောက်လျှောက်ပါခဲ့တာအကောဝင်းတယ်ဆိုကောင်းကောင်းပြောနိုင်တယ်အစိုးရဘက်ကတရားစွဲဟကနိုင်ငံတော်အနောက်ဆက်ပြစီလို့သူများဘေးအန္တရာယ်မှာကာကွယ်ဆောင်ရှောက်ကိုဆိုလေဥပဒေနော်အဲ့ဒီဥပဒေပုံမှန်ခုနှစ်နဲ့ဆိုရပါပုံမှန်ခုနှစ်ဆိုတာကပါလဲဆိုတော့လူတယောက်ဟာအဲ့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုအန္တရာယ်ပြုစေဆိုရင်အဲ့ဒါနံပါတ်၁နံပါတ်၂ကနိုင်ငံတော်ရဲ့လုံခြုံရေးကိုအတည်ပြုတဲ့ဆိုရင်ဒါနမနဲ့နောက်နမသုံးကတော့အများပြည်သူရဲ့အေဂျင့်ပါရရှိကိုပြပြစေအောင်လုပ်မယ်။ထိခိုက်အောင်လုပ်ဆိုလည်းအတည်ရရှိ။ဆိုဒီပုဂ္ဂိုလ်စလုံးဟာထွက်ဆိုနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရှိမယ်။အဲ့တော့အကောလို့လည်းဒါကိုပြန်ပြချင်ပါဘူး။
ရန်ကုန်တိုင်းတရားရုံးကလက်ခံလိုက်တဲ့ဒေါ်ဆန်းစုကြည်ရဲ့တက်တီတောင်ကြီးကရှိနေဒေါခင်မှုမှုကိုတော့အင်းစိန်ထောင်တွင်တရားရုံးမှာထွက်ဆိုချက်ပေးနိုင်အောင်အမြန်ဆုံးစီစဉ်မယ်လို့လည်းဦးကြည်ဝင်းကပြောပါရယ်။လာမယ့်စနေရက်နေ့တောက်ကြနေမှာတော့တတ်မှတ်ထားတဲ့ရုံးချိန်အတိုင်းထောင်တွင်တရားရုံးမှာအမှုကိုဆက်လက်စစ်ဆေးသွားမှာဖြစ်တယ်လို့သိရပါရယ်ရှင်။